ရိုင်ဂျာထောင်နိုင်အင်ယာမဲ့ဖြစ်ခဲ့ရတဲ့ရိုင်ဂျာစခန်းအတွင်းမိလောင်မှုဟာတမင်စီစဉ်ဆောင်ရွက်တဲ့ရှို့မီအဖြတ်လို့ရဖြစ်တဲ့ဆိုတော့စုံစမ်းအဖွဲ့ကတင်းလို့နေနေမှာပြောပါတယ်အခုနှစ်မတ်လ9ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံရိုင်ဂျာဒုက္ခသည်စခန်းတစ်ခုအတွင်းမှာမိလောင်လို့လူနေအင်ဂျီ2800လောက်နဲ့ဆင်းရုံစည်းကမ်းနဲ့စာသင်ကျောင်းအပါအဝင်အဆောက်အုံ90ကျော်ပျက်စီးဆုံးရှုံးခဲ့ပါတယ်ဒုက္ခသည်12000ကျော်လဲနေစရာမဲခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်2019ခုနှစ်အတွင်းမြန်မာအနောက်ချမ်းရခိုင်ပြည်နယ်အတွင်းကစစ်စင်ရေးတွေကြောင့်ထွက်ပြေးလာတဲ့ရိုင်ဂျာဒုက္ခသည်တပ်တန်းနီးပါးဟာဘင်္ဂလားဒေ့ရှ်နယ်စပ်ကကောက်ဆက်စ်ဘဇားခရိုင်အတွင်းမှာဒီစခန်းတွေမှာဝါပလတ်စတစ်ခင်းတွေနဲ့လုပ်တဲ့တဲတွေနဲ့နေထိုင်နေကြရတာပါမိလောက်မှုဟာရှို့မီဖြစ်တဲ့ဆိုပြီးတော့ခုနှစ်ဦးပါစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်အချီရန်ခရိုင်အစိုးရတာဝန်ရှိသူအဘူဆာဖီယန်ကရက်တာကိုဖုန်းကတဆင့်ပြောပါတယ်တချိန်နဲ့တပြိုင်တည်းမှာနေရာတော်များများမှာမိလောင်ခဲ့တာဖြစ်ပြီးတော့စစ်သွေးကြောအုပ်စုတွေကစခန်းတွင်းမှာဩဇာထူထောင်မှုတမင်စီစဉ်ဆောင်မှုဖြစ်တယ်လို့လည်းခရိုင်တာဝန်ရှိသူတွေကပြောပါတယ်ဘယ်အဖွဲ့လဲဆိုတာကိုတော့နာမည်ထုတ်မပြောပါဘူးဥပဒေစိုးမိုးရေးဆိုင်ရာအဖွဲ့အစည်းတွေအနေနဲ့နောက်ွယ်ကဆောင်ရွက်နေသူတွေကိုဖော်ထုတ်စုံစမ်းဖို့အကြံပြုထားတယ်လို့လည်းသူကပြောပါတယ်မြင့်မြင့်သက်သေ150လောက်စီကအချက်လက်တွေကိုချီခံပြီးတော့စုံစမ်းရေးအစီအစဉ်စာထုတ်ခဲ့တာဆိုပြီးပြောပါတယ်ရိုင်ဂျာစခန်းတွင်းတရားပိသက်အဖွဲ့တွေထားဖို့လည်းစုံစမ်းရေးအဖွဲ့ကနေပြီးအကြံပြုပါတယ်အစီအစဉ်အစားအကြံပြုချက်တွေထဲမှာတော့ဒုက္ခသည်စခန်းတွင်းရက်ကွက်တွေမှာမိသက်ကားတွေတွာလာနိုင်တဲ့လမ်းတွေကြေကြေဝဝထားရှိဖို့နောက်ရေလောင်ကန်တွေထားဖို့နဲ့နေအိမ်တွေဆောက်လုပ်တဲ့နေရာမှာလောင်စာနေတဲ့ပစ္စည်းတွေကိုအသုံးပြုဖို့ဆိုတာတွေပါပါတယ်2021ခုနှစ်မတ်လတုန်းကလည်းရိုင်ဂျာဒုက္ခသည်စခန်းတွင်းမိလောင်မှုမှာလူ15ဦးထက်မနည်းသေဆုံးခဲ့ပြီးတော့ဒုက္ခသည်1000ကျော်နေစရာမဲခဲ့ပါတယ်ခင်ဗျာ